ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့တွေးထွက်တန်းရုပ်အကြမ်းဖက်မှုတွေပြည်ပခါတွေအပါအဝင်ဒေသဖွံ့ဖြိုးရေးကိစ္စတွေကိုပြည်ထောင်စုလွှတ်တော်နိုင်ငံကသူရဦးရွှေမန်းနဲ့ရခိုင်တိုင်းရင်းသားတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါဟာမြန်မာနိုင်ငံမှာအရသာဆိုးရတက်လာပြီးတဲ့နောက်ပိုင်းလွှတ်တော်အကြီးအကဲတဦးအနေနဲ့ပထမအဦးဆုံးကြိမ်တွားရောက်ပြီးတော့ရခိုင်တိုင်းရင်းသားတွေနဲ့တွေ့ဆုံမှုလည်းဖြစ်ပါတယ်။ဒီလိုတွေ့ဆုံမှုပေါ်သူရဦးရွှေမန်းရဲ့2015ခုရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုလို့သုံးသပ်သူတွေရှိကြတယ်လို့အစိုးရခေါင်းဆောင်တွေလွှတ်တော်အကြီးအကဲတွေရဲ့အခုလိုလူလူနဲ့ထိတွေ့တွေ့ဆုံမှုအပေါ်အပြုသဘောတုံ့ပြန်မှုတွေလည်းရှိကြပါတယ်။အပြည့်စုံကိုတော့မန္နန္ဒချမ်းကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ပါတယ်။ပြည်တော်စုလွှတ်တော်နာယကသူရဦးရွှေမန်းကရခိုင်ပြည်နယ်မြို့နယ်ပေါင်း18မြို့နယ်ကကိုစားပြုသူတွေရန်ကုန်မှာရှိတဲ့ရခိုင်တိုင်းရင်းသားမိသားစုတွေပြီးတော့ရခိုင်ပြည်နယ်ကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေနဲ့ပထမဦးဆုံးအကြိမ်ရန်ကုန်နိုင်ငံတကာစီးပွားရေးစင်တာ IBC ခန့်မှမှာတင်းငင်းကနေနေကတွေ့ဆုံခဲ့တာပါအဓိကအကြောင်းရင်းကတော့ရခိုင်ပြည်နယ်ရင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုပြည်ပခါတွေရဲ့နောက်ပိုင်းလက်ရှိအခြေအနေတွေအပါအဝင်ပြည်နယ်ဖွံ့ဖြိုးရေးမှာလိုအပ်ချက်တွေနဲ့ပတ်သက်ပြီးတော့ရခိုင်လူထုတွေရဲ့တင်ပြချက်တွေကိုပြည်ထောင်စုလွှတ်တော်နာယကတဦးအနေနဲ့သိလိုတာကြောင့်ဖြစ်တယ်လို့ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ RNDP ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီကြောက်ဖြူမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးပါရှင်က VOA ကိုပြောပြပါတယ်
အင်္ဂလိပ်ဒေသခံတည်ပြီးကသင်ပြကြရတာကတော့အင်္ဂလီမွတ်စလင်တွေကိုနိုင်ငံတကာ INU တွေကအကူအညီပေးတယ်အကူအညီပေးတဲ့အခါအထူးအစီအစဉ်တွေနဲ့ကူညီတယ်အဲ့လိုမရောမသားရာတွေကိုလည်းသူတို့တကယ်တွေ့ရတယ်ဒီတွေ့ရှိရတဲ့ကိုနိုင်ငံတော်ကောက်ဆောင်ရှိတဲ့လူတွေကသိဖို့လိုတယ်အဲ့ဒါကြီးလည်းပါတာပေါ့ဒီလိုတော့နိုင်ငံကြီးနဲ့တော့ဒီကိစ္စကိုဆက်ချင်းပြန်ပြီးတော့ဘာလုပ်မယ်ဘာလုပ်မယ်လို့ပြန်ပြီးတော့မပြောပါဘူးဒီခဲခဲဒီကူသူသိရှိရတဲ့အတွက်ကြောင့်သူကဒီကြင်ကြက်ချက်တွေကိုဟုတ်မဟုတ်ဖမ်းမမအထောက်အပြခံမှမှုရှိမရှိဒါတွေတကယ်လိုအပ်မလိုအပ်သူကသုံးသပ်ပြီးတော့သူဆက်ပြီးတော့လုံးပါပေါ့
ဒါပြင်ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့သွေးထက်တန်ယူအကြမ်းဖက်မှုပဋိပက္ခတွေနဲ့ပတ်သက်လို့လည်းတင်ပြဆွေးနွေးကြကြပြီးတော့ဒါတွေကိုလွတ်တော်ရီအနေနဲ့ဥပဒေပြဋ္ဌာန်းပြီးဆောင်ရွက်ပေးသွားရမှာဖြစ်တယ်လို့သူရဦးရွှေမန်းကပြောကြားခဲ့တဲ့အကြောင်းဥပရှင်ကဆက်ပြောပြပါတယ
်ဒီရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ဘင်္ဂလီရခိုင်ခိုက်ဆစ်ပေါ်အကြတိဟာရခိုင်ပြည်နယ်တစ်ခုတည်းနဲ့တက်ဆိုင်တာမဟုတ်ဘူးဒီတော်စုတဝန်းလုံးနဲ့တက်ဆိုင်တယ်တိုင်းရင်းသားလူမျိုးအားလုံးနဲ့တက်ဆိုင်တယ်နိုင်ငံတော်အချုပ်အခြာအာဏာနဲ့လည်းတက်ဆိုင်တယ်နိုင်ငံတော်ရဲ့လုံခြုံရေးနဲ့လည်းတက်ဆိုင်တယ်ဆိုတာကိုသူလက်ခံတယ်ဒါကိုဒီသူရရဲ့ကိုယ်စားလှယ်ရဲ့တင်ပြချက်တကူလွတ်တော်နိုင်ငံကြီးအနေနဲ့ကသဘောပေါက်တယ်နားလေတယ်အဲ့လိုနားလေတဲ့အကြောင်းဒီအခိုင်အကျင်းထဲမှာဒီအခက်အခဲတွေကိုကြော်လွှတ်နိုင်အောင်ဆိုလို့ရှိရင်ဒီတော်စုလွတ်တော်ကပြည်သားနဲ့ပြောရုံမဟုတ်ဘဲဥပဒေပြဋ္ဌာန်းပြီးတော့ကူညီဆောင်ရွက်ပေးရမယ်ဆိုတာကိုသူအဲ့မှာကိုယ်စားလှယ်ဒီကိုရှင်းပြပါတယ်
ရခိုင်ပြည်နယ်ရင်းမှာ2012ခုနှစ်ဇွန်လဇန်ပိုင်းကစတင်ခဲ့တဲ့ပြည်ပခါတွေကြောင့်ဒုက္ခသည်ဥယျာဉ် 85,000 လောက်ရှိပြီးအောက်တိုဘာလကုန်မှာထပ်ဖြစ်ခဲ့တဲ့အထူးကုန်းတွေကြောင့်ထက်မှန်ထွက်ပြေးလာသူဒုက္ခသည်ဥယျာဉ် 3,000 ကျော်ရှိတာကြောင့်မလို့ရခိုင်ပြည်နယ်ရင်းမှာစုစုပေါင်းဒုက္ခသည်ဥယျာဉ် 3,000 ကျော်သွားပြီလို့ကုလသမဂ္ဂကပြောဆိုထားတာဖြစ်ပါတယ်။ဒါ့အပြင်အခုလိုမျိုးပြည်တော်စုလွတ်တော်နာယကသူရဦးရွှေမန်းနဲ့ရခိုင်တိုင်းရင်းသားမိသားစုတွေပထမဦးဆုံးအကြိမ်တွေ့ဆုံမှုပေါ်ဒါဟာသူရဦးရွှေမန်းရဲ့2015ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်မှုလို့တချို့ကလည်းသုံးသပ်ကြတာတွေရှိလာပါတယ်။ဒါပေမဲ့လည်းဒီတွဲဆောင်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ RNDP လွှတ်တော်ကိုယ်စားလှယ်ဦးပါရှင်ကတော့အစိုးရခေါင်းဆောင်တွေလွှတ်တော်အကြီးအကဲတွေရဲ့အခုလိုလူမှုတွေနဲ့ထိတွေ့ဆက်ဆံမှုပေါ်သူ့အမြင်ကိုပြောပြပါတယ်
။ရခိုင်ပြည်သူတွေကနိုင်ငံတော်ခေါင်းဆောင်တွေနဲ့တွေ့ကျင်တာကြာပါပြီ။သမ္မတကြီးကိုယ်တိုင်ကလည်းရခိုင်ပြည်သူတွေတွေ့ကျင်တယ်။လွှတ်တော်နာယကကြီးလည်းရခိုင်ပြည်သူတွေတွေ့ကျင်တယ်။ရခိုင်ပြည်သူတွေကတွေ့ကျင်နေတဲ့အချိန်မှာသူကတွေ့ခွင့်ရသွားတဲ့အတွက်ကြောင့်သူလည်းကျင်းတဲ့ရခိုင်ပြည်သူတွေလည်းကျင်းကြရဲအဲ့လိုတွေ့ဆုံတဲ့ပွဲမှာပွင့်ပွင့်လင်းလင်းပြောခွင့်ဆိုခွင့်ရကြတဲ့အတွက်ကြောင့်ကောင်းတဲ့အကျိုးတရားမှုတွေရှိတယ်လို့အင်္ဂါကတော့ယုံကြည်ပါတယ်။2015ရွေးကောက်ပွဲအတွက်မဲဆွေတယ်လို့ပြောရင်လည်းပြောကြမှာပေါ့လေ။အင်္ဂါကတော့ဟိုနိုင်ငံရေးအမြတ်ထုတ်ဖို့လို့အင်္ဂါကဟိုမပြောလို့ပါဘူး။ဒီမှာတာဝန်တရားရှိရဲ့အတွက်ကြောင့်ဒီတာဝန်ကိုသူကဟိုတပိုင်းတကြအင်းနဲ့လာပြီးတော့ဒါဝန်ထမ်းဆောင်တယ်လို့ပြောအင်္ဂါကတော့အဲ့လိုပဲမှတ်ချက်ပြုရှင်ပါတယ်
။ရခိုင်တိုင်းရင်းသားမိသားစုတွေနဲ့သူရဦးရွှေမန်းအခုလိုတွေ့ဆုံတာဟာပထမဦးဆုံးအကြိမ်လို့ပြောဆိုလို့ရပေမဲ့ဒီတလတဲမှာတင်သူဟာတိုင်းရင်းသားနှစ်စုကိုတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒ ီလာဇမ်းပိုင်းကလည်းပြည်ထောင်စုလွှတ်တော်နိုင်ကသူရဥွှေမန်းဟာရှမ်းပြည်နယ်ကိုတွားရောက်ခဲ့ပြီးတော့အဲ့ဒီမှာရှိတဲ့ဒေသခံပြည်သူတွေဒေသခံအုပ်ချုပ်ရေးအာဏာပိုင်ဖွဲ့တွေနဲ့လူမှုတွဲဆောင်ပွဲတွေပြုလုပ်ခဲ့တယ်လို့အဲ့ဒီခီးစဉ်အတွင်းမှာပဲတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့လည်းတွဲဆောင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ရှင်။